င်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖျော်ဖြေပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမဦးဆုံးတော့ VOE ကအစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်တချို့ရဲ့စာတွေကိုပြောပြပေးသွားချင်ပါတယ်။VOE ကတကားတကမအပေါင်းတို့ကျမ်းမာချမ်းသာကြပါစေလို့မြတ်တာပို့တာလိုက်တဲ့သောရရှင်ကတော့ခိတကော့တောင်းမြို့မှာရောက်ရှိနေတယ်ဆိုတော့မြောက်ဦးမြို့ပြက်လာကြောင်းတကဦးစင်အရှင်ရာဟုဖြစ်ပါတယ်ဒီဖုံဖုံကသူတော်ကောင်းတို့ရဲ့ဖြီပအတန်လွင့်ဌာနတွေကြောင့်မြမပြည်သူတွေအားလုံးဖြစ်ရမှန်တွေအမှန်တရားတွေကိုသိကြရလို့ဦးစင်တို့တန်ကားတော်တွေလည်းများစွာအကျိုးရှိပါတယ်လို့ဆိုလာပါတယ်ဒါကြောင့်ဝိုင်းတော်သားတွေအနေနဲ့လည်းတိထက်တိုးပြီးတော့ပြည်သူတွေပေါ်မှာအကျိုးရှိမဲ့လုပ်ငန်းတွေလူငယ်တွေအတွက်လည်းနည်းပညာပိုင်းတွေအပါအဝင်ဘာသာတရားနဲ့ယဉ်ကျေးမှုဆိုင်ရာထုံးတွေပေးနိုင်ကြပါစေလို့မေတ္တာအဖြစ်ဆုတောင်းပေးလိုက်ပါတယ်တဲ့ခိတကော့တောင်းမြို့ကိုရောက်ရှိနေတဲ့ဖုံဖုံဦးစင်အရှင်ရာဟုစာရေးလာတာဖြစ်ပါတယ်ရှင်မေတ္တာပို့သားလိုက်တဲ့အတွက်ကြောင့်မို့ VOE ဝိုင်းတော်သူဝိုင်းတော်သားတွေအထူးကျေးဇူးတင်ရပါတယ်လို့ဖုံဖုံကိုပြောချင်ပါတယ်နော် VOE ဝိုင်းတော်သူဝိုင်းတော်သားတွေအနေနဲ့လည်းအစီအစဉ်တွေကိုအခုထပ်ပို့ပြီးတော့ကောင်းမွန်တိုးတက်အောင်လို့ဆက်ပြီးတော့စူးစမ်းသွားမယ်လို့လည်းပြောချင်ပါတယ်ရှင်။နောက်ထပ်သောရရှင်မြောင်းများကကိုစီလုံကတော့နောက်ဆုံးရသတင်းတွေကိုချက်ချင်းသိရလို့ကျေးဇူးတင်ပါတယ်။သူ့ရဲ့အဖေကသတင်းကိုအမြဲဖွင့်ထားပေးလို့လည်းသူသတင်းတွေကိုအမြဲတမ်းနားထောင်သတင်းသစ်တွေကိုလည်းကြားနေရတာပါ။ကျေးဇူးတင်ပါတယ်ခင်ဗျားလို့ထပ်ပြီးတော့ပြောလာပါတယ်။ဟုတ်ကဲ့ပါ။မြောင်းများက VOE ရဲ့သောရရှင်ကိုစီလုံစာရေးလာတာဖြစ်ပါတယ်ရှင်။အခုလိုမျိုး VOE ကိုဆက်သွယ်စာရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်နောက်တစ်ယောက်ကတော့ဘယ်သူပဲဝါရဲလို့တော့မရေးထားပါဘူး။ကျမတို့အင်တာနက်မှာဒီအစီအစဉ်တွေဖော်ပြပေးနေတဲ့စာမျက်နှာရဲ့အောက်ကမှတ်ချက်ပေးရတဲ့နေရာမှာသူကအစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာတာဖြစ်ပါတယ်
။ VOE ကိုအထူးကျေးဇူးတင်ပါတယ်။ကျွန်တော်သမီးလေးမတ်လ2000ခုနှစ်ရန်ကုန်မှာ9လနဲ့မွေးတယ်။မွေးပြီးတော့9ရက်လောက်မှာအသားဝါပြီးတော့နို့ပါမစွန့်နိုင်တော့တဲ့အတွက်ရန်ကုန်ကလေးဆေးရုံကိုပို့ရပါတယ်။စေုံမှာ9ရက်လောက်မိပြပြီးတော့ကုသခဲ့ရပါတယ်သူ့မှာနာအချားအာယုံချို့တဲ့ရတဲ့ပြဿနာကဒီလိုအသက်ဝါဖြစ်ခဲ့တဲ့အတွက်ဖြစ်ခဲ့တာဆိုတာဒီသတင်းနားထောင်မှပဲသဘောပေါက်လာရပါတယ်ကျောင်းနေစားကတာမန်ကလေးတွေလူစာမသင်ယူနိုင်လို့မိဘအနေနဲ့အင်မတန်တောကရောက်ခဲ့ရပါတယ်အချားအာယုံချို့တဲ့အတွက်ကြောင့်စာမသင်ယူနိုင်ကြောင်းကိုမသိခဲ့ရပါဘူးအခုတော့ကျွန်တော်သမီးလေးဟာအမေရိကန်ကနာအချားအာယုံချို့တဲ့ကျောင်းမှာSign language နဲ့ပြောရှင်းစွာစာသင်ယူနေပါတယ်။ကျွန်တော်သမီးလေးလိုမျိုးတခြားကလေးတွေလည်းပညာသင်ယူတဲ့အချိန်ရောက်လာရင်အဲဒီလိုချို့တဲ့ကလေးတွေအတွက်တင့်လျော်တဲ့ပညာသင်ကြားရေးအစီအစဉ်မြမပြည်မှာပေါ်ပေါက်လာနိုင်မှုအလေးအနက်ဆူတောင်းပါတယ်။ကျွန်တော်သမီးအသက်ရှင်မှုကုသပေးခဲ့တဲ့ကလေးဆေးရုံကဆရာဝန်သူနာပြုတွေကိုလည်းအထူးကျေးဇူးတင်ပါတယ်။ VOE မြမပိုင်းဌာနကိုလည်းကျေးဇူးတင်ကြောင်းပြောပြရစီခင်ဗျာ။
ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်ကသောရရှင်တွေအတွက်လက်တွေ့မှာအထောက်အကူပြုတယ်ဆိုလို့ကျမတို့ဘက်ကလည်းအထူးဝမ်းသာရပါတယ်နော်အစီအစဉ်တင်ဆက်ပေးတဲ့အကူဝင်းမင်းကိုလည်းလှမ်းပြီးတော့ပြောလိုက်ပါမယ်ရှင်မြန်မာနိုင်ငံကနေပြီးတော့စာရေးလာတဲ့နောက်သောရရှင်တယောက်ကတော့ဇင်ပိုင်ဆူဆိုတဲ့သောရရှင်မှာဒီသောရရှင်ကစာခက်ရှည်ရှည်ခက်ရှည်ဆိုပြီးအနေတော်စာတစ်စောင်ရေးလာပြီးတော့အဲ့ဒီထဲမှာတချို့တွေကိုဖျက်ထားပါတယ်သူကတော့အခုလိုမျိုးဖြစ်ရရင်လည်းပုံမိတာရိုင်းနေဆိုရင်တော့ခွင့်လွတ်ပါတဲ့စာကရှည်လို့ပယ်လိုက်မှဆိုလို့ဖြစ်နိုင်ရင်တော့ဖျက်ထားတဲ့အစာတွေပါထည့်ပြီးတော့ပြန်ကြားပေးပါတဲ့ဟုတ်ကဲ့ပါဖျက်ထားတဲ့အစာတွေကတချို့ကိုထည့်ပြီးတော့ဖော်ပြပေးလိုက်ပါတယ်ရှင
်ကျွန်တော် VOE ကိုနားထောင်ပြတာတစ်နှစ်လောက်ပဲရှိပါသေးတယ်မနေ့ပိုင်း9နိုင်ခွဲကနေ9နိုင်အစီအစဉ်ကိုမနေ့7နိုင်မှာပြန်လွှင့်ပေးဖို့တောင်းပါသေးတယ်ကျွန်တော်ကမနေ့9နိုင်ဆိုရင်အိမ်မက်မက်နေတုန်းအချိန်မှာခင်ဗျရေဒီယိုကိုတော့အမြဲပဲနားထောင်ဖြစ်ပြီးတော့ဗီဒီယိုအစီအစဉ်ကိုတော့အင်တာနက်စာမျက်နှာမှာတစ်ချိန်နှစ်ချိန်လောက်ပဲကြည့်ဘူးပါတယ်ကျွန်တော်တို့မှာလက်စစ်မီတာကတယူနစ်ကို700နဲ့မိုဘိုင်းအင်တာနက်3ဆွဲကတစ်မိနစ်ကို400ဖြစ်နေတာအင်တာနက်3ဆွဲရတာဝင်လေးမိပါတယ်ကျွန်တော်ဖြစ်စီခြင်းနဲ့ဗိုလ်တုံးနေ့မနေ့ပိုင်းဒိုင်ယယ်လိုက်အစီအစဉ်ကိုအင်္ဂါနေ့ရွှေ့လိုက်တာတိတ်ကိုကောင်းပါတယ်ဒါမှအစီအစဉ်ကပြန်လွှင့်အပါအဝင်၄ချိန်နားထောင်ရမှာဖြစ်ပါတယ်ဒိုင်ယယ်လိုက်မှာမင်းများဆွနေနေသူတို့ဟာမနာလူစရာကောင်းလောက်အောင်ကိုသတင်းပညာမှာတော်ကြပါတယ်အချိန်ရဖို့အတွက်ဖြတ်ပြောလိုက်ပုံတွေပြန်ဆွေးနွေးသူတို့ပြောချင်တဲ့အသေးပဲကိုထောက်ပေးလိုက်တာတွေတိတ်ကိုတော်ကြပါရယ်ဗျာကျွန်တော်ထင်ပါတယ်ဒီစီဇန်တာဝန်ယူသူဟာတော်တော်ရင်ခုန်နေမှာပါပဲလို့အချိန်ကလည်းမရှိစကားဖြတ်ပြောလို့ပဲမရပဲစက်တိုက်ပြောနေတဲ့သူတယောက်နဲ့တွေ့ရင်စိတ်ညစ်ရပြီပေါ့ဒါပေမဲ့လည်းနားလည်ပေးလိုက်ပါဗျာသူတို့ကခံစားရလုံလို့ပြောမိတာမျိုးဖြစ်ပါလိမ့်မယ်ထင်ပါတယ်အင်တာနက်ဆာမင်နာမှာလည်း VOE ဝိုင်းတော်သားဓာတ်ပုံတွေကိုကြည့်ပြပါသေးတယ်မိသားစုတွေလိုပဲရင်းနှီးမိပါတယ်ကျွန်တော် ျွန်တော်ကစီစဉ်အားလုံးကိုကြိုက်ပါတယ်။သူယုံကြည်ရာကဏ္ဍနဲ့ Daily Life စီစဉ်ကိုပိုကြိုက်မိပါတယ်။သုတဆုံလင် American တခွေမှာနားထောင်ရတဲ့ VOA အတန်လွှင့်ဌာနကို Washington DC ကိုရှုလိုက်တာတွေ American နိုင်ငံ American အစိုးရနဲ့အနီးဆုံးနေပြီးတော့အစိုးရမကောင်းရင်မကောင်းတယ်လို့ကောင်းရင်ကောင်းတယ်လို့လွတ်လပ်စွာဝေဖန်ပိုင်ခွင့်ရှိတဲ့ဥပဒေကိုအားကျမိပါတယ်။ဝိုင်းတော်သားအပေါင်းတို့ကြားမှာကြပြီးတော့ဆက်လက်အတန်လွှင့်နိုင်ကြပါစေလို့ပြောနေတဲ့ငကုံးချုပ်ပါတယ်ခင်ဗျာ
။ VOA အစီအစဉ်တွေကိုတည်တည်ချာချာနားဆင်ပြီးတော့စားရလာတဲ့တော်ရရှင်ကိုဇင်ပိုင်ဆိုဖြစ်ပါတယ်။နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာတဲ့တော်ရရှင်ရဲ့အစာရီနဲ့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုမဖော်ပြပေးခင်မှာတော့အခုကြားဖြတ်ပြီးတော့တော်ရရှင်တွေကိုအနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်။ဒီအခုဖော်ပြပေးမယ့်သချင်းလေးကတော့အခုတလောအရန်ကိုခစ်စားလာတဲ့လူငယ်ဂီတအဖွဲတစ်ဖွဲဖြစ်တဲ့ One Direction အဖွဲရဲ့သချင်းလေးပဲဖြစ်ပါတယ် Little Thing ဆိုတဲ့သချင်းလေးကိုသွားရရှင်နေနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါအောင်နော
် Your hand fits in my like it's made just for me But bear this in mind it was meant to beAnd I'm joining up the dots with the freckles on your cheeks And it all makes sense to me I know you've never loved the crinkles by your eyes When you smile you've never loved your stomach or your thighs The dimples in your back at the bottom of your spine But I'll love them endlessly I won't let these little things slipOut of my mouth But if I do It's you Oh, it's you They add up to I'm in love with you And all these little things
You can't go to bed Without a cup of teaAnd maybe that's the reason that you talk in your sleep And all those conversations are the secrets that I keep Though it makes no sense to me
I know you never loved the sound of your voice on tape You never want to know how much you weigh You still have to squeeze into your jeans But you're perfect to meI won't let these little things slip out of my mouth But if it's true, it's you They add up to I'm in love with you And all these little things
You'll never love yourself half as much as I love you
One Direction အဖွဲ့ရဲ့ Little Things ဆိုတဲ့သင်းကိုနားဆင်ခဲ့ကြရတာပါ။သရရှင်ရဲ့ချင်းချင်းမေတ္တာလက်ဆောင်ပေးပူလာတဲ့မြန်မာသချင်းလေးနဲ့မဖြော်ပြပေးခင်မှာတော့အခုသရရှင်ရဲ့ကိုပိုင်းထင်မြင်ယူဆချက်တွေရေးလာတဲ့စာရင်းနဲ့သရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာဒီ2010ပါတီစုံဒီမိုကရေစီရွေးကောက်ပွဲမတိုင်မီစစ်အုပ်ချုပ်ရေးကာလမှာစစ်ကောင်းဆောင်တွေကသူတို့သဘောတူရေးဆွဲတဲ့2008တိုင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအပြီးသက်အတည်ပြုခဲ့ကြပါတယ်။နောက်ပြီးတော့ဒီမိုကရေစီအရက်သားအစိုးရတရက်ကိုဖော်ဆောင်ပြီးတော့အာဏာလွှဲပြောင်းပေးဖို့အစီအစဉ်ထားခဲ့ပါတယ်။ဒီနေရာမှာကျွန်တော်စဉ်းစားမိတဲ့အကြောင်းလေးကိုပြောပြခြင်းပါတယ်။ဆိုရဒီသောရရှင်ကတုံ့သက်ပြီးရေးပြလာတာပါ
။ဒီလိုမျိုးနိုင်ငံကြီးအကူအပြောင်းမှာတကွက်ချံပုံစံနဲ့လုံမှာပဲဆိုတာပါပဲ။ဒါကစစ်ကောင်းဆောင်များအနေနဲ့၎င်းတို့ရဲ့အနာဂတ်လုံခြုံရေးနဲ့အကျိုးစီးပွားကာကွယ်မှုအတွက်ဖြစ်ပြီးတော့သူတို့ကိုဘေးချံထားခဲ့လို့မရစေဘူးနိုင်ငံရေးမှာအတိတ်ကခန်းကဏ္ဍကနေပြီးတော့ပါဝင်ရေးပဲဖြစ်ပါတယ်။ဒါကြောင့်မလို့ရက်သားအုပ်ချုပ်ရေးအကူအပြောင်းမှာစစ်တပ်ဟာတီးခြားလက်နက်ကိုင်အဖွဲ့စည်းတရအနေနဲ့ရက်သားအစိုးရရဲ့လက်အောက်မှာရှိမနေပဲရက်သားအစိုးရသမရနဲ့တူညီတဲ့အာဏာကိုရယူထားခြင်းနဲ့အတူတနိုင်ငံကိုအစိုးရနှစ်ခုပုံစံဖြစ်သွားပါတယ်။ဒါလို့ပုံစံလုံချင်းအဖြစ်စစ်ကောင်းဆောင်များဟာလက်နက်ရှိခြင်းနဲ့အတူနိုင်ငံရေးမှာချဲ့လဲနိုင်ပါတယ်။ဒါကြောင့်မလို့ရက်သားအစိုးရရဲ့တိုင်းပြည်ပြည်ပြင်ပြောင်းလဲရေးအတွက်မည်သည့်လှုပ်ဆောင်မှုများမဆိုအခက်အခဲများစွာရင်ဆိုင်ရပါတယ်။ဒါကြောင့်တိုင်းပြည်ပြည်ပြင်ပြောင်းလဲရန်ခက်ခဲတဲ့အခြေအနေများကိုအရတားသမရကိုကြီးဖိအားပေးခြင်းအပြစ်ပုံချခြင်းဟာလွဲနေတယ်လို့ယူဆပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ KN မျိုးသားအစည်းယုံ KNU ကဲ့သို့ငြိမ်းချမ်းရေးနဲ့အမျိုးသားရင်ကြားစီရေးကိုစစ်တပ်ကာကွယ်ဦးစီးချုပ်နဲ့တိုက်ရိုက်ဆွေးနွေးမှုကိုလည်းတစ်ဖက်ကပြုလုပ်သင့်ပါတယ်
။ဒီသောရရှင်ကအခုချိန်မှာဘာကြောင့်ဆိုတာထက်ဒီလိုလုံးမရမှာဖြစ်ပါတယ်တဲ့။ စစ်တပ်အနေနဲ့လည်းသူတို့ရဲ့လုံခြုံရေးနဲ့အကျိုးစီးပွားအတွက်အာမခံချက်ရှိရမယ်ဆိုတဲ့ယုံကြည်မှုမျိုးရလာဖို့အတွက်ဒီနီလန်းဟာတင့်တော်ပါတယ်ဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့သုံးသပ်ချက်ကိုအများကြီးအောင် VOE ကတစင်ပြောပြလာပါတယ်ရှင်ချိန်ရသလောက်မြန်မာနိုင်ငံအနှံ့အပြားကရေးသားလာတဲ့သောရရှင်ကြီးရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။သောရရှင်ကြီးမကြမကြရေးလိမ့်ရှိတဲ့ပညာရေးအကြောင်းကိုပဲပထမအဆုံးပြောပြခြင်းပါတယ်။ရခိုင်ပြည်နယ်ကသောရရှင်နဲ့အကြီးကြီးအရာရှိတွေသိအောင်လို့ကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးပါဆိုပြီးတော့ဒီသောရရှင်ကပညာပဲတင်ခြင်းပါတယ်။စာမတင်ခြင်းမဟုတ်ဆိုပြီးတော့သူဟာဆယ်တန်းအောင်မဖြေဘူးလို့ပြောပါတယ်
။ကျွန်တော်ကဆယ်တန်းတစ်နှစ်ကြာထားတဲ့ကျောင်းသားပါ။နောက်တစ်နှစ်ကြာဖို့အတွက်လည်းအစဉ်သင့်ဖြစ်နေပါတယ်။ပတ်စံထံဖြုံးနေတယ်တော့အထင်မခံပါရစေနဲ့အခုလက်ရှိအခြေအနေအရမြန်မာနိုင်ငံရဲ့ပညာရေးဟာစာကျက်ရေးအသွင်ဖြစ်နေပါတယ်ဒီအခြေအနေဟာဆရာဆရာမနဲ့ပဲဆိုင်သလားပညာရေးဝန်ကြီးဌာနနဲ့ပဲသက်ဆိုင်သလားသမ္မတကြီးနဲ့ပဲသက်ဆိုင်ပါသလားကျွန်တော်မပြောတတ်ပါဘူးခင်ဗျာစာကျက်ပြီးဘွဲ့ရသွားတဲ့အကိုကြီးအမကြီးတွေအလုပ်လက်မဲ့ဖြစ်နေတဲ့အခြေအနေကိုမြင်တော့ဒီတကားဝကနေကြော်မသွားရဖြစ်နေပါတယ်ဒါကြောင့်စာကျက်ပြိုင်ပွဲမှာကျွန်တော်ထူးထူးချွန်ချွန်မအောင်မြင်နိုင်ပါဘူးကမ္ဘာအလယ်မှာအမိုက်ပုံလိုဖျော်ဖျဲဖြစ်နေတဲ့မြန်မာပညာရေးကိုပြောင်းလဲပေးကြပါပညာမတင်မဲစာတင်ရတယ်ပညာတတ်မတတ်မစစ်ဆေးပဲစာကျက်မကျက်စစ်ဆေးတာမျိုးဖော်မြူလာကိုအလွတ်ကျက်ပြီးထွက်ချက်ရရင်ဒီကဘာပေါ်မှာမိုးပြန်ပူပေါင်းတောင်ဖြစ်လာမှာမဟုတ်ပါဘူးကျေးဇူးပြု၍မြန်မာစာကျက်ရေးကိုပညာရေးအသွင်ပြောင်းပေးပါပညာပဲတင်ပြရစေစာမတင်ပြရစေနဲ့သက်ဆိုင်သောနိုင်ငံတော်အကြီးအကဲများနားလည်ပေးကြပါ
ဒီသောရရှင်ကဆယ်တန်းအောင်မဖြေဘူးဆိုလို့မြန်မာနိုင်ငံကပညာရေးစနစ်ကမပြောင်းလဲသေးတာလည်းမှန်ပါတယ်။ဆောင်မွဲမဖြေဘူးဆိုရင်တော့ကိုကဆောင်မွဲမအောင်တဲ့အကြောင်းသားဖြစ်နေပဲဆက်ပြီးတော့တည်ရှိနေမယ်ဆိုတော့ကို့အတွက်ပို့ပြီးတော့နင့်နာမယ်လို့ထင်ပါရဲ့နော်။ခင်မင်းလို့အကြံပေးတာဖြစ်ပါတယ်ရှင်။ပညာရေးအသွင်ပြောင်းမှုကတော့အားလုံးပြောနေကြပညာရှင်တွေအားလုံးဝိုင်းဝန်းအကြံပြုနေတဲ့ဆွေးနွေးနေတဲ့အကြောင်းအရာလည်းဖြစ်ပါတယ်။မြန်မာအတိုက်ခံကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကလည်းပညာရေးစနစ်ပြောင်းလဲဖို့ကမြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာဦးစားပေးလုပ်ငန်းဖြစ်ပါတယ်လို့ပြောထားတာရှိပါတယ်နော်။ VOE ကိုနားဆင်ပြီးတော့အစာရေးတဲ့အတွက်ဒီသောရရှင်ကိုလည်းကျေးဇူးတင်ပါတယ်။အထမဆက်ကြီးသဖွယ်အခွန်စည်းချက်ခံရတဲ့ပြည်သူများဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ကျော်မျိုးဦးလို့ဆိုပါတယ်။ဒီသောရရှင်ကကချင်ပြည်နယ်ဗမော်မြို့ရဲ့စီးပွားရေးခြေနေနဲ့အခွန်ကြီးကောက်ခံနေရပုံကိုရေးပြီးတော့ရှင်းပြလာတာပါ။
ကချင်ပြည်နယ်ဗမော်မြို့ရဲ့စီးပွားရေးအခြေအနေဟာ2008ခုနှစ်လောက်ကနေစပြီးဆုတ်ယုတ်လာနေတာပါ2017ဇွန်လ KIA နဲ့အစိုးရကြားတိုက်ပွဲတွေပြန်ဆလာတဲ့အချိန်ကစပြီးအရင်ထဲကဆိုးနေတဲ့စီးပွားရေးတွေပိုကျလာနေလို့ဒေသခံပြည်သူတွေအနေနဲ့ဘဝရှင်သန်ရေးအတွက်ခက်ခဲခက်ခဲရှာဖွေစားတောက်နေရတာပါဒါပေမဲ့ဗမော်မြို့ကဘန်နာနဲ့အခွန်ဦးစီးဌာနကတော့တစ်နှစ်တက်တစ်နှစ်အခွန်ငွေတိုးကောက်နေတာပါပဲအခွန်စည်းကြမ်းမှုနှုန်းနာကြီးမြင့်နဲ့တွားရောက်ညှိနှိုင်းပြောဆိုတော့လဲအဆင်ပြေအောင်ဆောင်ရွက်ပေးတာမျိုးမရှိပါဘူးအခွန်နှန်းပြည်သူတွေစီးပွားရေးကျနေတာတော့မှမျက်ကွယ်ပြူပြီးစက်ကြီးတောင်းတလို့လုပ်နေတာကိုနိုင်ငံတော်သမ္မတကြီးနဲ့သက်ဆိုင်ရာလူကြီးတွေသိရှိအောင်အတွက် VOA ကနေတစ်ဆင့်အကြောင်းကြားခြင်းပါတယ
်သူတို့ဒေတာကချင်ပြည်နယ်ဗမော်မျိုးရဲ့စီးပွားရေးအခြေအနေကျဆင်းနေပေမဲ့လည်းအခွန်အတုပ်တွေတိုးမြင့်ကောက်နေတဲ့အတွက်ကြောင့်မလို့ဒေတာရဲ့ပြည်သူတွေဒုက္ခရောက်နေကြရကြောင်းသရရှိတယောက်အစာရေးပြီးတော့ပြောလာတာပါVOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOE ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျွန်တော်တို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်ခုတော့သောရရှင်ရဲ့တေးတောင်းလှော်တွေကိုဆက်ပြီးတော့ဖတ်ကြားပေးကြပါတယ်ရှင် VOA မြန်မာပိုင်းစီစဉ်မှာတာဝန်ထမ်းဆောင်နေတဲ့မေသနာကျော်ကိုကျော်ကျော်သိန်းကိုစုံဝင်းလိုင်းကိုအောင်လွင်ဦးအစားရှိတဲ့အကိုအမများရှင်နဲ့အားလုံးရဲ့နာမည်ကိုပြည့်စုံအောင်မရေးလိုက်နိုင်တဲ့အတွက်စိတ်မဆိုးပါနဲ့တဲ့စိတ်မဆိုးပါဘူးညီမကြီးရုံးမာကလည်းလူရည်အများကြီးပါနော်ညီမလေးကတော့ VOE ကိုအမြဲတမ်းနားထောင်နေပါတယ်တဲ့ညီမတောင်းတဲ့သချင်းတွေကိုလွှင့်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်းနေဆိုရင်စပြန်ပြီးတော့ရေးပေးပြီးတော့ဓာတ်ပုံလေးတွေပို့ပေးပါနဲ့ဒီသောရရှင်ကဒ ီ view မှာတာဝန်ထမ်းဆောင်နေကြတဲ့ why not do why not သားတွေအတွက်ဆိုပြီးတော့တချင်တောင်းပေးလာတာဖြစ်ပါတယ်။မကွေးတိုင်းဒေသကြီးအထက်မင်းလာမြို့နယ်ကန်တော့ရွာကအမြဲတမ်းစာရင်းနေကြညမဇင်မာလွင်ဖြစ်ပါတယ်။နောက်ထပ်တေးတောင်းတဲ့သရရှင်တယောက်ကတော့ဒီတချင်လေးကိုတော့ပကိုးမှာတာဝန်ကြတဲ့သက်ဆိုင်သူအတွက်ပါဆိုပြီးတော့တောင်းလာပါတယ်။အရင်ကနှစ်ခါလောက်တောင်းဘူးတာမပါပေမဲ့လည်းဒီတစ်ခါတော့ပါလိမ့်မယ်လို့မျှော်လင့်ပါတယ်တဲ့။ဘာလို့လဲဆိုတော့ချစ်သူနဲ့ခွဲပြီးတော့ရေမြေချားနေရတဲ့လွမ်းဆွေးနေရတဲ့ကျွန်တော်လိုပြည်ပရောက်ရွှေမြမာတွေအားလုံးအတွက်ထုတ်လွှင့်ပေးစေချင်ပါတယ်ဆိုပြီးတော့ဒီခိတ္တမလေးရှားရောက်မွန်တက်သွန်ဆိုတဲ့သောရရှင်ကတေးတောင်းလာပါတယ်ဒီသောရရှင်ကတော့စိုတေးတီဆိုထားတဲ့အဝေးရောက်ချစ်သူဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါလို့ပြောလာပါတယ်ရှင်ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့တခြင်းလေးပဲထုတ်လွှင့်ပေးလိုက်ချင်ပါတယ်ဒီတော့နဲ့သောရရှင်ဒီသောရရှင်ရောတခြားသောရရှင်တွေအားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော
်ရှင်မီရိချနေပြီမေခေါ်တယ်လေးနာတဲ့ချမ်းတလူပဲစင်ပြေမလားတွေ့ရင်လည်းရင်မောနေနေမြကောင်းရလားမိုင်းထောင်ကြီးဝေးနေပြီမေနေငါနာနေတဲ့ရှိတလူပဲ勇氣來接壓送途也嘟嘟被追也塞不得這個路的偏送奶屁客也你哪顧他沒拖客也請回阿比貝我氣壓都记得亲爱的姑娘你只要这不接他一米瑞茶你别没可能离他的家的路呗心比了对于你心魔你你妙高于啦So nine you cage me na do da me to cage yin kwe ya bi be oh chi ya do le ye si ma mya le be yin kwe na ble di chei so ma tu ne shi ni le so cha le che tu yin ma pyao le le che tu ne cha ra me de yao te go be勇气把气压的路压一定要贴不起
ဆိုတဲ့တည်ဆူထားတဲ့အဝေးရောက်ချစ်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေတာပါပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOE ရဲ့အင်တာနက်အစားမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။